လေးစားရတဲ့သောတာရှင်များရှင
်အထိတ်မှတ်နေတွေကအတိတ်ကိုနားလည်အောင်ကူညီပေးကြတဲ့ဘာသာစကားတစ်ခုပါ1962ခုနှစ် 7 July ရေအခင်းကမျိုးဆက်သစ်လူငယ်တို့ရဲ့နိုင်ငံရေးအမြင်နဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးအပေါ်အင်မတန်မှဩဇာလွှမ်းမိုးခဲ့ပါတယ်မြန်မာပြည်မှာစစ်အာဏာရှင်စနစ်ကိုအစောဆုံးငြင်းဆန်ဆန့်ကျင်တဲ့ဒီမိုကရေစီတိုက်ပွဲရဲ့တက်လှန်တန်လဲဖြစ်ပါတယ် 7 July ရေအခင်းမှာစွန့်လွတ်စွန့်စားခဲ့တဲ့ကျောင်းသားခေါင်းဆောင်များနဲ့ကျောင်းသားကျောင်းသူများရဲ့ရဲရင်တဲ့အပြုမူတွေခိုင်မာပြတ်သားတဲ့အတွင်းခေါ်တွေကိုလူကြီးတွေပြောပြလို့ကျမငယ်စဉ်တည်းကနားထောင်ခဲ့ရပါတယ်ဒီလို7 July အရေးခင်းရဲ့အဓိကစက်ကောင်တွေတဲကတယောက်ဖြစ်တဲ့ကျောင်းသားကောင်းဆောင်ဦးလေးဦးလှရွှေနဲ့ကျမတို့စုံခဲ့ရတာရာဇဝင်နဲ့လက်ဆွဲနှုတ်ဆက်ခဲ့ရတယ်လို့ပဲဆိုတာကျမအခုအချိန်မှာပိုးပြီးနားလေခံစားခဲ့ရပါတယ်ကျောင်းသားတမကရဲ့အောက်ခြေအသေးဖွဲကိစ္စကစပြီးအမြင့်ဆုံးအရာတွေအထိဆောင်ရွက်ခဲ့သူဦးလေးဦးလှရွှေအကြောင်းကျမသိသမျှလေးပြောပါရစေဦးလေးဦးလှရွှေကိုကျမပထမဆုံးစတင်မြင်ဘူးတာကျမ9နှစ်သမီးအရွယ်မှာပါကြက်မွေးမြွေးနဲ့စီးပွားရှာကြတဲ့ဦးလေးနဲ့ဖေဖေတို့ကယုံကြည်ချက်တူတဲ့အိမ်နီးချင်းရဲဘော်ရဲဘက်တွေဖြစ်ပါတယ်ကျမတို့မောင်နှမတွေကိုတွေ့ရင်ဦးလေးကငယ်စဉ်တည်းကတိုင်းပြည်ကိုကဲတင်ပါလားကိုကိုကိုကဲတင်ပါလားလို့မေးတတ်ပါတယ်အဲ့ဒီတုန်းကတော့ခလေးပီပီလူကြီးအကြိုက်တိုင်းပြည်ကိုလည်းကဲတင်မယ်ကိုကိုကိုလည်းကဲတင်မယ်လို့ကျမတို့ဖြေတတ်ပါတယ်ဒီစကားဘလောက်လေးနက်တယ်ဆိုတာအသက်ကြီးလေပိုသိလေပါပဲဦးလေးအမဲပြောတတ်တဲ့ကအတိတရားဘဲကလာလဲပါဝင်ကျင်ကလာတယ်ဆိုတဲ့စကားပါအဲ့ဒီစကားကလည်းကျမဘဝတစ်လျှောက်လုံးအမဲအသုံးဝင်တယ်လို့တံပိုးလေးရှိခဲ့ပါတယ်ဦးလေးတို့ရဲဘော်တွေရဲ့တဦးနဲ့တဦးအပြန်အလှန်လေးစားချစ်ခင်စိတ်တွေကိုမြင်ရတိုင်းကြည်နူးရပါတယ်မြမပြည်နိုင်ငံရေးအခြေအနေပေါ်လိုက်ပြီးဦးလေးရဲ့ရဲဘော်တွေကပေါ်လာလိုက်ပျောက်သွားလိုက်ပါပဲဦးလေးရဲ့အိမ်ကဒဏီမိုးဝါတဲတန်းရရှိကြီးပါအိမ်ဆိုတာစိတ်ဝိထုရုပ်ဝိထုနှစ်ခုပေါင်းပြီးမေတ္တာရှိရင်အိမ်ဖြစ်တယ်ဆိုတဲ့စကားအတိုင်းပါပဲဦးလေးရဲ့အိမ်လေးမှာအင်မတန်မှပြည့်စုံခဲ့ပါတယ်ထောင်အချင်းချင်းကြခံခဲ့ရတဲ့ဦးလေးကိုကျမတို့ကနှစ်အပိုင်းအခြားလိုက်ပြီးခွဲခွာတွေ့ဆုံခဲ့ရပါတယ်ကျမတို့တွေကိုလည်းဦးလေးကအရွယ်လိုက်ပြီးဘဝဖြတ်သန်းမှုလိုက်ပြီးစကားတွေပြောခဲ့ပါတယ်မိမိကင်တွဲသုံးဆွဲနေရတဲ့ပစ္စည်းတွေကမိမိဘဝကိုပြဋ္ဌာန်းတယ်ဆိုတဲ့စကားကိုလည်းဦးလေးကသူ့တော်လှန်ရေးကာလအတွေ့အကြုံနဲ့ရှင်းပြီးပြောပူပါတယ်ရှိလေးလုံးအရေးတော်ပုံမတိုင်ခင်မှာပဲဦးလေးအချင်းထောင်ကလွတ်မြောက်လာပါတယ်။တပတ်ပိုင်းလေးကိုလဲပင်ချိတ်ထားတဲ့ဦးလေးကိုမြင်တော့ကျမတို့မှာဝမ်းနဲ့ဝမ်းသာမျက်ရည်ကျမိပါတယ်။အဲ့ဒီနောက်တော့မြမပြည်နိုင်ငံရေးလှိုင်းတဘိုးရဲ့အနိတ်အမြင့်ပေါ်လိုက်ပြီးရှိလေးလုံးအရေးတော်ပုံကြီးရဲ့တရားဟောဆင်မြင့်တွေမှာဦးလေးကိုကျမတို့တွေ့မြင်ခဲ့ရပါတယ်။ရန်ကုန်တက္ကသိုလ်ဝင်းထဲမှာဦးလေးတရားဟောတော့7 July ကိုတတိယပြီးမျက်ရည်မစင်နိုင်တော့ပါဘူး။1962ခုမှာဘိုးနေဝင်းစစ်အုပ်စုကိုတော်လှန်ရေးအစိုးရတရက်ဖြစ်တယ်ဆိုတဲ့ချွေးကြော်တန်နဲ့ပူးပေါင်းတဲ့သူတွေကကို့ပါတီကိုဖျက်ကို့ပါတီအလံကိုအပ်တော်လှန်ရေးအစိုးရကိုထောက်ခံဖို့ဘလိုနေရာမျိုးကဖြစ်စီပူးပေါင်းလုပ်ကင်ဖို့အစင်သင့်မယ်လို့ပြောခဲ့သူတွေလည်းရှိခဲ့ပါတယ်။အဲ့ဒီအချိန်မှာကျောင်းသားတွေကတော်လှန်ရေးအစိုးရဟာပြည်သူအစိုးရမဟုတ်ဘူးဆိုတာအသက်တွေးဘဝတွေနဲ့ရင်းနှီးပြခဲ့တဲ့ဖြစ်စဉ်ကြီးလည်းဖြစ်ပါတယ်။ဗမာပြည်ကျောင်းသားတမိုင်းမှာဖောက်ပြန်တဲ့အစိုးရကိုဒူးထောက်အညံ့မခံဘူးဆိုတာကိုအသက်သွေးနဲ့ရင်းပြခဲ့တဲ့7 July ဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်မြေမှာဒလက်ဆက်စူညံနေတဲ့မောင်းပြန်တနတ်အောင်မှာကျောင်းသားဒုရဲ့သွေးမြေကျခဲ့ရပါတယ်။ကျောင်းသားတမကအလံတော်သွေးအိမ်မှာမြုပ်လို့ဒေါင်းအယုတ်မပေါ်တော့ပါဘူး။တမိုင်းကုံပြောင်နဲ့ကျောင်းသားတမကအဆောက်ဦးကြီးကိုစစ်အာဏာရှင်တွေကလက်နက်ကြီးတွေသုံးပြီးဖြိုချဖျက်ဆီးခဲ့ပါတယ်။ဖြိုချဖျက်ဆီးသွားတဲ့ကျောင်းသားတမကအဆောက်ဦးကြီးထဲမှာဦးလေးဦးလှရွှေအသင်းနှလုံးကိုထားဝစဉ်ကြေပြုံးစီမဲ့အတိတ်အကြောင်းတွေရှိနေခဲ့ပါတယ်။အဲ့ဒီနေ့တရားပွဲကအပြန်ဦးလေးဦးလှရွှေစိတ်ထိခိုက်ပြီးနှလုံးခုန်မြန်နေလို့ဆေးကုသခံလိုက်ရပါတယ်။ Xin lê lô yê rô bông a bì sít tạc gà a na tên bì nào mà. U lê sít thao lan yê rùi yê pan si chen gù khan lai yà bà rè. U lê gà mì tà su gù chikhen tạc tè tù bà. U lê mà yông chi chè tù rè sân lì xì bà rè. Tà nè yà o bò mèo lê a thà rè sì nè. Tù yông chi chè tùi gù sà lè tè sàng bì ong mì ong khai mà ong lô bè mè su rè tè bè nè. Tà chi gù sà ong nai tà lè gù sà ong khai. Tà mì ngè gù rò. သူတို့မိသားစုဘဝမှာနေအောင်ကြီးလို့ခွန်အားဖြစ်စေမဲ့နေကြီးလို့အတိတ်ပဲတွေနဲ့နာမည်ပေးခဲ့ပါတယ်။တိုင်းပြည်ကိုရောမိသားစုကိုပါချစ်ခင်တွဲတာတဲ့ဦးလေးကသူနာကျင်ခံစားရတဲ့အချိန်တွေမှာတစ္ဆာတရားနဲ့သူနှုတ်ပြမှုနဲ့မိသားစုဘဝတွေကိုတမိုင်းစာမျက်နှာတွေထဲမြုပ်နှံခဲ့ရပါတယ်ရှင်။